သရစ်လင်ကာဝန်ကြီးချုပ်ဟောင်းနဲ့ဝိုင်ရက်နိုင်ငံရေးသမားရနေဝီကရာမစ်စင်ဂေကသမ္မတအဖြစ်ချမ်းသစ်စာချိန်ဆပြီးနောက်မှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ထံကဒေါ်လာတန်းထောင်နဲ့ချီပြီးချင်းငွေအကူအညီရရှိရေးဆောင်ရွက်နိုင်မဲ့ပါတီပေါင်းစုံပါဝင်တဲ့အစိုးရအဖွဲ့ဖွဲ့မဲ့အကြောင်းကတိပြုထားပါတယ်။ဒါပေမဲ့လည်းပထမဆုံးတော့သူ့ရဲ့ရွေးချယ်မှုတွေကတော့ဆန္ဒပြသူတွေကိုထပ်ပြီးတော့စိတ်ဆိုးဒေါသထွက်စေတဲ့အကြောင်းသရစ်လင်ကာနိုင်ငံမြို့တော်ကိုလံပိုကနေလူခန့်သတင်းဆောင်မှပေးပို့ထားပါတယ်ရှင်
။သရစ်လင်ကာနိုင်ငံမှာအစမတန်ငွေကြေးဖောင်းပွားမှုလောင်စာစီရာရည်အတွက်တမိုင်ခွဲကနေနှစ်မိုင်နီးပါးလောက်လူရန်ရှိချင်းနဲ့ဆောင်ဆိုင်နေကြရပြီးကားသမားတွေထောင်နဲ့ချီတဲ့သုံးဘင်္ဂါမောင်းသူတွေဟာလမ်းပေါ်မှာရဲနဲ့ချီအိတ်ချရတဲ့အခြေအနေကိုရောက်နေတာကြောင့်ဆန္ဒပြသူတွေကအခြေအနေကိုစောင့်ကြည့်နေကြတာပါလောင်စာစီကိုခွဲတံ့နဲ့စပီးဖြန့်ပြူးနေပေမဲ့လို့လဲစေးပစ္စည်းတွေကတော့မလုံလောက်သေးပဲအခြေအနေပိုပြီးတော့ဆိုးလာတာကြောင့်လူတွေအသက်ဆုံးရှုံးနိုင်တယ်လို့ဆရာဝန်တွေကသတိပေးထားပါတယ်ပြိပကိုထွက်ပြေးသွားတဲ့ရာရုကနှုတ်ထွက်သွားတဲ့သမရကိုအများစုကအပြစ်တင်ချပါတယ်။တိမ့်နဲ့ချီတဲ့ဆန္ဒပြသူတွေကသမရနန်းတော်ကိုချီတက်ပြီးသမရရဲ့ရေကူးခံမှာပါရေကူးခဲ့ချပြီးတဲ့နောက်မှာတော့ဂိုတာဘာယာရာချပါစာကစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပြီးနောက်အဲ့ဒီကနေရာရုကနှုတ်ထွက်ခဲ့တာပါ။သူမိသားစုကသရီလင်ကာနိုင်ငံကို18နှစ်ကြာအုပ်ချုပ်ခဲ့ပါတယ်။စီမံခန့်ခွဲမှုမှားယွင်းမှုနဲ့အဂတိလိုက်စားမှုတွေကြောင့်သရီလင်ကာနိုင်ငံမှာအချက်အသေးဆက်ရတာဖြစ်ကြောင်းစင်ကာပူအမျိုးသားတက္ကသိုလ်တောင်အာရှလေးလာရေးဆိုင်ရာဌာနကအကြီးတန်းပညာရှင်ဒါနီရှန်ဝီဂနာရာဂျာကပြောပါတယ
် Growth is at -4% to -6%
in 2022ခုနှစ်အတွင်းမှာဖွံ့ဖြိုးမှုကအနှုတ်၄ကနေအနှုတ်600ခန့်လုံးရှိပြီးဒီနှစ်အတွင်းငွေကြေးဖောင်းပွားမှုက90ကနေ80ခန့်လုံးကြားမှာရှိပြီးတော့ဒီအချက်အသေးပြဿနာကြောင့်လူ9သိန်းခွဲစင်ရဲမွဲတေသွားစီပါတယ်
တရုတ်ရဲ့အကျွေးထောင်ချောက်ထဲကျသွားရဲဆိုရဲဆွတ်ဆွဲချက်တွေကလည်းချက်ကားမှုလို့ဝီကနာဂျာရာကပြောပါတယ်တရစ်လင်ကာရဲ့ငွေချေးသူတွေထဲမှာဂျပန်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ရဲ့နောက်မှာတရုတ်ကတတိယနေရာကလိုက်တယ်လို့သူကပြောပါတယ
် China gave Sri Lanka $13.2 billion
အခြေခံအဆောက်အုံစီမံကိန်းတွေအတွက်2006ခုနှစ်ကတည်းကတရုတ်ကတရီလင်ကာကို $13.2 billion ပေးခဲ့တာပါဒီစီမံကိန်းတွေရဲ့ရလဒ်ကလည်းရောထွေးနေပါတယ်တချို့ကကောင်းတဲ့စီမံကိန်းတွေဖြစ်ပြီးတချို့ကတော့မကောင်းပါဘူးအကျွေးပြနေတဲ့စုစုပေါင်းပမာဏက$9.6 billion လောက်ရှိပါတယ်ဒါဟာဆိုရင်တရုတ်ကိုပေးရမယ့်အကျွေးတွေများလာတဲ့သဘောဖြစ်ပေမဲ့တရီလင်ကာဟာတရုတ်ရဲ့အကျွေးထောင်ချောက်ထဲကိုကျနေပြီဆိုတဲ့အခြေအနေမျိုးတော့မဟုတ်ပါဘူ
းအချက်တဲပြဿနာဖြေရှင်းနိုင်ရေးပါတီပေါင်းစုံအစိုးရတရားဖွဲ့စည်းဖို့သမရသည်ဝီကရာမင်စင်ဂေကဂရိပြုထားပေမဲ့လို့လဲနှုတ်ထွက်သွားတဲ့သမရဂိုတာဘာယာရာဂျာပတ်ဆန်နဲ့နီးစပ်တဲ့မဟာမိတ်တွေကိုပဲသူ့အစိုးရထဲမှာယာရုတွေတိုးပေးနေပါတယ်ဒီထဲမှာဆိုရင်အရင်ကပြည်ထရေးဝန်ကြီးဟောင်းနောက်သမရဟောင်းရာဂျာပတ်ဆန်ရဲ့အကြောင်းနေပဲဒီနိရှ်ဂူနာဝါဒနာကိုဝင်ကြီးချုပ်အဖြစ်အမည်စရင်တင်သွင်းထားတာလဲပါဝင်ပါတယ်ဒီရွေးချယ်မှုကိုဆန္ဒပြသူတွေကမကြည်မနှက်ဖြစ်ပါတယ်တောက်ချန်နေမနှက်ပိုင်းမှာလဲရင်းတဲ့စစ်တပ်ကသမရရုံးဝင်အပြင်ကဆန္ဒပြသူတွေရဲ့တဲတွေကိုအင်အားသုံးပြီးတော့စတင်ဖျက်သိမ်းပြီးနောက်မှာတော့ဆန္ဒပြသူတွေနဲ့ရုံးရင်းဆန်ကပ်ဖြစ်ခဲ့ပြီးလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေရဲ့ဝေဖန်ရှုတ်ချမှုတွေလဲထွက်ပေါ်ခဲ့ပါတယ်ရာဂျာပါစာနဲ့ဆက်ဆက်တဲ့ပြည်ပကဗန်းစင်းတွေကိုဒေါ်လာတန်းထောင်ချီလွှဲပြောင်းထားတဲ့ဆိုပြီးဆန္ဒပြသူတွေနဲ့သရီလင်ကာရဲ့စုံစမ်းစစ်ဆေးသူတွေကပြောဆိုကြပြီးရာဂျာပါစာမိသားစုရဲ့ချမ်းသာကြွယ်ဝမှုကိုစုံစမ်းစစ်ဆေးဖို့နဲ့ပိုင်ဆိုင်မှုတွေကိုပြန်လည်သိမ်းဆည်းရေးအစီအစဉ်အတွက်တောင်းဆိုမှုတွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကနှစ်ချီကြာမြင့်နိုင်ပါတယ်။ရာဂျာပါစာမိသားစုဝင်တွေကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်။